ဒီကနေ့နားဆင်ရမှာကတော့ဘဝပုံရိပ်ကဏ္ဍဖြစ်ပါလေ
။ယုံကြည်ခြင်းဆိုတဲ့နေရာမှာလူတဦးတယောက်စီရဲ့ခံယူပုံခံယူနည်းတူကြမှအတူမှဖြစ်ပါတယ်။တချို့တွေကမိမိကိုယ်ကိုယုံကြည်ကြတယ်။တချို့တွေကမိတ်ဆွေအပေါင်းအသင်သူတစ်ပါးကိုယုံကြည်ကြတယ်။တချို့တွေကကိုယ့်ရဲ့ဆရာသမားတွေပေါ်ယုံကြည်မှုထားကြတယ်။တချို့ကကိုမိမမောင်နှမသားချင်းတွေကိုပို့ပြီးယုံကြည်ကြတယ်။ယုံကြည်တဲ့ဆိုရမှာလဲတကယ်ကိုစိတ်ရောကိုယ်ပါအဲ့နံယုံကြည်တာတွေလည်းရှိတယ်လို့မျက်စိမိတ်ပြီးပုံအပ်ယုံကြည်မှုတွေလည်းရှိပါတယ်။အဲ့ဒီလိုယုံကြည်မှုတွေအကြောင်းကိုဒီကနေ့နာတော်တာဆင်သူတွေအတွက်သင်ပြပေးရစေ
။
ကလေးဘဝကလေးကကလေးတွေဟာကိုယ့်ရဲ့မိဘတွေကိုအထင်ကြီးတယ်လေးစားတယ်ယုံကြည်မှုနဲ့ရှိကြပါတယ်ရင်ထဲမှာဘာရယ်လို့အတိအကျအသေးချာတတ်အံ့မပြောတတ်ကြပေမဲ့လို့ကိုမိဘတွေနဲ့အတူသွားရရင်ကိုမိဘတွေကိုယ့်ရဲ့အနီးအနားမှာရှိရင်လုံခြုံတယ်လို့ခံစားရတတ်ပါတယ်ကိုလို့သမျှတွေမှာလည်းယုံကြည်မှုပို့ပြီးရှိတတ်ပါတယ်မိဘတွေစီစဉ်ပေးသမျှအကြံဉာဏ်ပေးသမျှကိုလည်းလက်ခံပြီးယုံကြည်မှုအပြည့်အဝရှိတတ်ကြပါတယ်။မိဘတွေအပေါ်ယုံကြည်စိတ်နဲ့အားကိုးတတ်ကြပါတယ်။မိဘတွေဆိုတာကိုယ့်ရဲ့သူရဲကောင်းတွေတပွဲပါပဲ။အလုံးစုံကိုပုံအပ်ပြီးယုံကြည်ခဲ့ကြတာပါ။ကျောင်းနေတဲ့အရွယ်ရောက်လာလို့ကျောင်းပညာတွေကိုသင်ကြားလေ့လာတဲ့အခါမှာလဲနောက်ပိုင်းမှာအသိပညာကျော်ဝါလာခြင်းနဲ့အတူကိုယ့်အပေါ်ကိုစေတနာမေတ္တာစိတ်ထားပြီးကိုယ့်ရဲ့မိဘတပွဲတွင်တွင်ဆုံးမပဲ့ပြင်းမှုကိုပြုပေးတဲ့ဆရာသမားအချို့ပေါ်မှာလည်းယုံကြည်မှုတွေရှိပါတယ်။ကောင်းရာကိုညွန်ပြပေးတတ်တဲ့ဆရာသမားကောင်းပညာကိုခံယူတတ်ဖို့နီးလန်းတကျပုံသွင်းပေးခဲ့တဲ့ဆရာသမားတွေကိုယနေ့တက်တိုင်းမေ့မရနိုင်အောင်ပါပဲ။အခုအချိန်မှဆိုအချို့ဆရာသမားတွေဟာမရှိကြတော့ပါဘူး။သူတို့တွေမရှိကြတော့ပေမဲ့သူတို့တွေရဲ့ဆုံးမတွင်တွင်ပေးခဲ့တဲ့စကားတွေဆိုတာယနေ့တက်အောင်နားထဲမှာဆွဲကြံနေနေစေပါ။သူတို့တွေရဲ့အဆိုးအဆုံးမတွေဟာလည်းယနေ့ခေတ်အခုအချိန်အထိမှန်ကန်နေစေဖြစ်လို့ယုံကြည်မှုတွေနဲ့ကျွန်တော်တို့ရဲ့နှလုံးသားတွေထဲမှာသူတို့ရဲ့ဆုံးမစကားတွေဆိုတာနေရာယူနေစေပါ။ယုံကြည်မှုဆိုတာလူတိုင်းလူတိုင်းမှာရှိလဲရှိတဲ့အရာပါ။ဒါပေမဲ့ယုံကြည်မှုလွန်ကဲလာရင်တော့မဖြစ်သင့်တာတွေဖြစ်ပြီးမိမိကိုယ်ကိုအထင်ကြီးပြီးတော့အမားတွေကိုတွေ့တတ်ကြပါတယ်။မိမိကိုယ်ကိုယုံကြည်မှုဆိုတာကတော့လူတိုင်းရှိအပ်ကြတာပါ။ဥပမာလုံငန်းရတစ်ခုမှပဲကြည်ကြပါစို့ပညာဆိုတာလူတိုင်းကမွေးကလေးကတက်ကြွလာခဲ့ကြတာမဟုတ်ပါဘူးကျောင်းစာပညာရမှပဲဖြစ်ဖြစ်တက်မွေးအကြောင်းပညာရမှပဲဖြစ်ဖြစ်သင်ကြားမှုပြုပြီးမှသာတက်မြောက်တက်ကြွလာခဲ့ကြတာပါပညာရတစ်ခုဆိုတာအပြည့်အဝမတက်ကြွခင်မှာမိမိကိုယ်ကိုယုံကြည်မှုတွေအားနည်းနေကြပါတယ်အဲ့ဒီလိုအားနည်းနေရကနေလေ့လာမှုကောင်းပြီးအချိန်အချင်းခါတွေပြောင်းလဲပြီးတက်ကြွလာခဲ့ကြတဲ့အခါမှာတော့မိမိကိုယ်ကို ယုံကြည်မှုတွေပိုပြီးရရှိခဲ့ကြပါတယ်။ဘယ်ပညာရမှမစိုးယုံကြည်မှုတွေရှိလာရင်အောင်မြင်တိုးတက်မှုဟာလည်းမလှမ်းမကန်းကနေလိုက်ပါလာတတ်ကြပါတယ်။မိမိတက်ကြောတဲ့ပညာရတွေနဲ့မိမိကိုယ်ကိုယုံကြည်ပြီးလောက်ကင်ဆောင်ရွက်လို့ဒီကနေ့ကျွယ်ဝချမ်းသာနေတဲ့သူတွေများကြီးရှိကြပါတယ်။လူငယ်တွေရဲ့တဘာဝမှာဆိုရင်လေတူးပေါ်တူးယုံကြည်ပြီးနှလုံးသားရေရာမှာမိမိရဲ့ဘဝကိုအံ့နှံ့ပြီးအိမ်ထောင်တစ်ခုတည်ဆောက်ခဲ့ကြတဲ့အိမ်ထောင်ရှင်ကောင်းတွေအများကြီးရှိကြပါတယ်။ဆင်းရဲသည်ဖြစ်စေချမ်းသာသည်ဖြစ်စေနာသည်ဖြစ်စေဒုက္ခရောက်သည်ဖြစ်စေဒုက္ခရှိသည်ဖြစ်စေသူတကွဝေမျှခံစားပြီးဘဝတစ်ခုကိုတူးပေါ်တူးယုံကြည်မှုတွေနဲ့တည်ဆောက်နေကြတဲ့အိမ်ထောင်ကောင်းတွေဒုနဲ့ဒီရှိကြပါတယ်။အောင်မြင်တဲ့အိမ်ထောင်တွေဆိုတာလေရည်တွက်လို့မရနိုင်ပါဘူး။အူချင်းစီရဲ့ကိုချင်းတိုက်ခါဇာရိတတွေကိုယုံကြည်မှုတွေနဲ့နားလည်မှုတွေနဲ့တိဆောက်နေတဲ့ယုံကြည်သူအိမ်ထောင်တွေများစွာရှိပါတယ်။ယုံကြည်ခြင်းနဲ့ပတ်သက်ပြီးပညာရှင်တွေရေးဖွဲ့ထားခဲ့ကြတဲ့စာပေတွေ၊သချင်းတွေ၊သမိုင်းရာဇဝင်တွေ၊ပုံမြင်တွေဆိုတာလည်းများမှများပါပဲ။အခြေအမြစ်မရှိတဲ့ယုံကြည်မှုဆိုတာကတော့ရေပွက်ပမာပဲဖြစ်ပါတယ်။အခြေအမြစ်ကိုင်ကိုင်မာမာရှိတဲ့အကြောင်းအရာတစ်ခုပေါ်မှာမှဆွဲဆွဲမြဲမြဲယုံကြည်မိပြီဆိုရင်တော့နှလုံးသားထဲအုံနောက်ထဲကမေ့ဖြားရခက်ခဲတတ်ကြပါတယ်။အဲ့ဒီလိုပဲမိမိရဲ့ယုံကြည်မှုကိုအလွဲသုံးစားလုပ်တာခံလိုက်ရရင်လဲခံပြင်းစိတ်နဲ့ဒေါသတွေထွက်တတ်ကြတာလဲဓမ္မတာပါပဲ။ဒါတွေဟာလူဘဝမှာလူဖြစ်တုံတွေ့ကြုံရတဲ့ဖြစ်ရိုးဖြစ်စဉ်ဓမ္မတာတွေပါ။စီးပွားရေးလောကမှာယုံကြည်မှုတွေအလွဲသုံးစားလုပ်မှုတွေကျင့်စာရိတ္တဖောက်ပြားမှုတွေဟာယုံကြည်မှုရဲ့နောက်ဆက်တွဲကောင်းကျိုးဆိုးကျိုးရလတ်တွေဆိုတာရှိနေစမြဲပါ။ရလတ်တွေဖြစ်နေပါတယ်။မိတ်ဆွေရောယုံကြည်မှုရှိဘူးရဲ့လား။ရှိနေစေပဲလား။ရှိလာအောင်မယ်မဟုတ်လား။ယုံကြည်ခြင်းရဲ့နောက်ွယ်မှာမိမိရဲ့ဘဝအတွက်အာမခံချက်တွေရှိနေတတ်ပါတယ်။လောကီလောကုတ္တရာနှစ်ခုစလုံးမှာရှိတတ်ပါတယ်။ဒါတွေကိုသိထားဖို့တော့လိုအပ်ပါတယ်။သခင်ခရစ်တော်ကပြောထားပါတယ်။ယုံကြည်ခြင်းမွန်ကြီးစိတ်ကမြရှိရင်တောင်ကြီးများကိုရွှေ့ရွှေ့ပင်လယ်ထဲသို့ကျတော့ဟုဆိုရင်အမှန်တကယ်ပဲကြားမယ်အကြောင်းခရစ်တော်ကိုယ်တော်အတိုင်ဟောကြားတော်မူခဲ့ပါတယ်။မိတ်ဆွေသင်ရောခရစ်တော်နဲ့ပတ်သက်ပြီးယုံကြည်ခြင်းမုန်ကြီးစိတ်ကမြရှိပါရဲ့လား။မိမိကိုယ်တိုင်စမ်းစစ်ကြည့်ကြပါစို့။ဒီကနေ့ခရစ်တော်ဟာအသက်ရှင်နေစေတက်ရှိဖျားဖြစ်တယ်။ဒါကိုရောသင်ယုံကြည်ပါရဲ့လား။လက်တွေ့တွေ့မှယုံကြည်တဲ့သောမတ်လိုမျိုးမဖြစ်ပါစေနဲ့မိတ်ဆွေ။ဒီကနေ့ခရစ်တော်ဟာလူသားတွေရဲ့အနာရောဂါကိုငြိမ်းစေတဲ့ဖျားပျောက်ကင်းစေတဲ့ဖျားဖြစ်တယ်။ဒါတွေကိုရောသင်ယုံကြည်ပါရဲ့လားဥပမာ12နှစ်ကြာသွေးသွန်နာဆွဲခဲ့တဲ့မိန်းမကသူ့ရဲ့ပြင်းထန်တဲ့ယုံကြည်ခြင်းနဲ့ခရစ်တော်ရဲ့ဝင့်လုံတော်ကိုတိုးထီယုံနဲ့သူ့ရဲ့အနာရောဂါပျောက်မယ်လို့ယုံကြည်ခဲ့ပါတယ်ယုံကြည်တဲ့အတိုင်းပဲတကယ်ပဲပါမတော်ကိုတွေ့ခဲ့တဲ့အခါမှာအဲ့ဒီသူ့ရဲ့ယုံကြည်ခြင်းစိတ်ကြောင့်ပဲခရစ်တော်ရဲ့ကိုယ်ကတကိုးထွက်ပြီးသူမရဲ့အနာကိုတခဏချင်းပဲပျောက်စေခဲ့ပါတယ်တကယ်ဆိုရင်လူအုပ်လူကြားထဲမှာတွာလာနေတဲ့ခရစ်တော်ရဲ့ဝိလုံတော်ကိုတိုးဝင်ရင်ထိတွေ့နေကြတဲ့သူတွေအများကြီးရှိကြပါပါ။ဒါပေမဲ့မိမိရဲ့အနာရောဂါကိုပျောက်ဖို့အားကိုးယုံကြည်စိတ်နဲ့ယုံကြည်တဲ့သူကတယောက်တည်းရှိပါတယ်။အဲ့ဒီအချိန်အဲ့ဒီနေရာမှာယုံကြည်သူနှယောက်လည်းဖြစ်ပါစေအောင်သူတို့ရဲ့ယုံကြည်ခြင်းနဲ့တူးထိမယ်ဆိုရင်နှယောက်စလုံးဟာပျောက်ကင်းအောင်ပါပါ။ဒါဟာလူသားတွေကိုချစ်တဲ့လူသားတွေအပေါ်မှာမေတ္တာထားတဲ့စေရနာကြီးမားလှတဲ့ခရစ်တော်ရဲ့အကျင့်အာတရားတွေပါဒီလိုပဲကျမ်းစာမှာတည်သောသူပြန်လည်ရှင်စေတာတွေမျက်စိကန်းတဲ့သူတွေကိုပြန်မြင်လာအောင်ပြုတာတွေခြေလက်မတန်ဆွမ်းတဲ့သူတွေကိုပြန်လည်ကောင်းမွန်လာအောင်တကူတော်ပြခဲ့တာတွေနှဆိုးဆွဲတဲ့သူတွေကိုအဲ့ဒီသူတွေထဲကနှက်ကိုနင်းထုတ်ပြီးပျောက်ကင်းစေခဲ့တာတွေအနာရောဂါတွေကိုငြိမ်းစေခဲ့တာတွေအများကြီးရှိပါသေးတယ်နူနာဆွဲတဲ့သူကိုနူနာပျောက်စေခဲ့တာတွေလည်းရှိပါတယ်တကယ်ယုံတဲ့နဲ့အထဲကမှခရစ်တော်ကိုတော့တကယ်ကိုနဲ့နဲ့နဲ့နဲ့ယင်းထဲကဆွဆွဲမြဲမြဲယုံကြည်ကြည့်လိုက်ပါတကယ်ကိုထူးခြားတဲ့ဘဝအတ္တတာရရှိလာပါလိမ့်မယ်ယုံကြည်ကြည့်ပဲကျွန်တော်ကိုယ်တိုင်ပြောရပါတယ်ယုံကြည်ပြီးတော့လည်းကျွန်တော်တို့ရဲ့ဘဝတွေကိုပုံအပ်ကြည့်ပါဘယ်တော့မှနောင်နာရစရာအကြောင်းမရှိစေရပါဘူးလူဘဝမှာအခက်အခဲဆိုတာတွေကတော့လူသားတိုင်းကြုံကြရမယ့်လောကဓမ္မတာပါပဲဒါပေမဲ့ခရစ်တော်ပေါ်မှာယုံကြည်ခြင်းစိတ်တွေခိုင်မာပြီးယုံကြည်ခဲ့လို့ရှိရင်ဘယ်တော့မှမကြဆုံးနိုင်ပါဘူးဘယ်တော့မှလည်းမကြဆုံးစေရပါဘူးမိတ်ဆွေယုံကြည်ခြင်းစိတ်နဲ့ ကျန်းစာကိုလေ့လာကြည့်လိုက်ပါပိုပြီးအားကိုးယုံကြည်စိတ်ပိုမိုတိုးပွားလာမှာပါမိမိရဲ့ဘဝအသက်တာရုပ်ပိုင်းဆိုင်ရာအတွက်ရောဝိညာဉ်ရေးဆိုင်ရာအာမခံချက်အတွက်ဆိုရင်ခရစ်တော်ကိုယုံကြည်မှုတွေနဲ့တိုးပြီးအနံ့ကြဖို့ပြောလိုက်ပါရစေနာတော်တာစင်သူအပေါင်းခရစ်တော်ထံမှယုံကြည်ခြင်းနဲ့ဆက်ဆိုင်သောစုကျေးဇူးမင်္ဂလာများရရှိနိုင်ကြပါစေလို့ဆန္ဒပြုလိုက်ပါမယ်
ချိန်မှာဝေး